ဗြိတိန်နိုင်ငံလန်ဒန်မှာစနေနေ့ကကိုဗစ် -19 အရေးအသွားအလာကန့်သတ်တမျှချက်တွေနဲ့ကာကွယ်ဆေးထိုးရိပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကလူပေါင်း60ကျော်ဖမ်းဆီးခဲ့ပါတယ်။ဖမ်းခံရတဲ့အရေးအတွက်ထပ်တိုးနိုင်တယ်လို့လည်းရဲအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာတမျှကန့်သတ်ချက်တွေကိုဖောက်ပြန်မှုအပါအဝင်တခြားဆွဲချက်တင်နဲ့ပါဖမ်းဆီးတာလို့လည်းရဲအဖွဲ့ကပြောပါတယ်။အင်္ဂလန်မှာလက်ရှိချမှတ်ထားတဲ့အသွားလာကန့်သတ်တမ်းမြစ်ချက်ကဒီဇင်ဘာလ2ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ် We're sick and tired of being abused. We're sick and tired. ကိုရိုနာဗိုင်းရပ်စ်အရတမ်းမြစ်ကန့်သတ်ချက်တွေဟာမတရားဖိနှိပ်ချဲလဲနေတာဖြစ်ပြီးစိုးရိမ်ကြောက်ကြစိတ်နဲ့နေနေရတာတွေကိုစိတ်ကုန်နေပြီလို့ဆန္ဒပြသူတို့ပြောသွားတာပါဆန္ဒပြသူ300နဲ့400ကျားရှိမယ်လို့လည်းရဲတပ်ဖွဲ့ကခန့်မှန်းပါတယ်ကမ္ဘာမှာ COVID-19 ဖြစ်ပွားမှုဒုတိယအဆိုးဆုံးဖြစ်တဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာစနေနေ့မှာ4သိန်းကျော်ကိုရောက်ရှိခဲ့ပါတယ်